ောင်းကင်းကအခုမကြသည့်မိကပြုလုပ်ခဲ့တဲ့အဆုံးဖြတ်ပေးနိုင်တဲ့ပုဂ္ဂိုလ်တွေပါဝင်သောငင်းချမ်းရေးထိပ်သီးဆွေးနွေးပွဲဆိုတော့အဲဒီဆွေးနွေးပွဲမှာအပြုသဘောရလဒ်တွေပေါ်ထွက်လာလိမ့်မယ်လို့မျှော်လင့်ခဲ့ကြပါတယ်ပြီးတော့နိုဝင်ဘာလမှာလည်းပဲအဲဒီဆွေးနွေးကိုဆက်ပြီးပြန်လုပ်မယ်ဆိုတော့ဂျိုးကလည်းအကောင်းမြင်ခဲ့ကြပါတယ်သို့တော်လည်းပဲအဲဒီဆွေးနွေးပွဲမှာကာကြုတ်ပြောလိုက်တဲ့စကားတွေကြောင့်ရှမ်းတိုင်းဒေသလက်နက်ကိုင်အင်အားစုကလည်းပဲသိအဝင်မကျဖြစ်ခဲ့တယ်သူတို့နဲ့တော်လေးအဆင်ပြေနေပြီဖြစ်တဲ့ခင်းယူတော်မှပဲနောင်လာမဲ့ဆွေးနွေးပွဲကိုမတက်ဖက်ရဆိုင်ထားမယ်ဆိုတာမျိုးညင်ညာချက်ထုတ်လာတယ်ဆိုတော့ရှေ့ကိုအလားအလာကောင်းနိုင်ပါရဲ့လားလို့မပြောခင်မှာပြီးခဲ့တဲ့ပွဲရဲ့ရလဒ်ကိုကအကောင့်မြင်တယ်လို့သုံးသပ်လို့ရပါမလားခင်ဗျာပထမဆုံ
းကျွန်တော်အမြင်ကတော့ဒီတပွဲနဲ့တော့ဟိုအလုံးပြည်လေပွားလို့ရဆိုတဲ့ဟာမျိုးတော့မဖြစ်နိုင်ဘူးပေါ့နော်ဆိုတော့ဒါနဲ့လည်းပြီးခဲ့တဲ့ကျွန်တော်တို့ငင်းငယ်ကြီးညီလာခံကိုပြန်ကြည့်တဲ့အခါကျတော့ဟိုညီလာခံကလူ9000လောက်တက်တယ်ကျတိရတာကြတော့ဆွေးနွေးရဲ့အနေအထားမှာလည်းကိုယ်စလေအလုံးရင်းကဒီလိုပါဝင်ဆွေးနွေးနေတဲ့အခါကျတော့ဟိုလူရင်းကိုမရောက်နိုင်ဘူးဆိုတော့ဟိုခံစားချက်မျိုးရှိကြတာပေါ့နော်ဆိုတော့အဲ့ဒီအချိန်မှာကျွန်တော်တို့ EU တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကရောအစိုးရဘက်ကရောဟိုဆန္ဒရှိတာကလူကြီးကဘယ်တော့မများသင့်ဘူးချော့ချသင့်တယ်ဆိုတော့အမြင်မျိုးလည်းရှိပါတယ်ဆိုတော့နောက်တစ်ခါကျတော့ချွေးကြီးတဲ့ပြဿနာတွေကိုတကယ်ဟိုထိပ်တိုင်းကောင်းဆောင်ကိုစဆွေးနွေးကြမယ်ပြီးတော့မှပြန်ပြီးတော့ချပြမယ်ပေါ့နော် top down ဆိုတဲ့ပုံစံနဲ့ပြန်စဉ်းစားလာတာရှိပါတယ်ဆိုတော့ပြီးခဲ့တဲ့အစည်းအဝေးကတော့ကျွန်တော်ထင်တယ်ဒီလို top down ပုံစံမျိုးကိုပြန်ကြိုးစားကြည့်တယ်လို့ထင်တယ်ဒါပေမဲ့လည်းဒီတပွဲနဲ့တော့လည်းဟိုပြဿနာအလုံးပြည်နယ်သွားဖို့ဆိုတာမျိုးတော့မဖြစ်နိုင်ဘူးတင်ပါတယ
်ဟုတ်ကဲ့ဆိုတော့ top down ပုံစံဆိုတော့ဆွေးနွေးပွဲကျင်းပပုံကျင်းပနေရတော့အများကြီးတိုးတက်လာတယ်အင်မတန်အားရစရာကောင်းတယ်ဒါကတော့လူတိုင်းလက်ခံနိုင်ပါတယ်အဲ့ဒီမှာဆွေးနွေးခဲ့ရတဲ့အကြောင်းအရာကတော့ဘယ်လောက်ထိအကောင့်မြင်လို့ရမှာခင်ဗျာကြီးတော့
ဆွေးနွေးတဲ့အကြောင်းအရာကတော့ဖေးသေးတော့ကျွန်တော်မသိဘူးပေါ့နော်ဆိုတော့ဒါမှလည်းအထူးသဖြင့်တော့အပေးယူသဘောမျိုးဖြစ်ပါတယ်ဆိုတော့တိုင်းရင်းသားတွေဘက်ကိုဒီကိုပိုင်အုပ်ချက်ထမ်းခွင့်ပေါ့နော်ဆိုတော့ဒါကြီးပြီးနေနောက်ဒီနေ့ဒီမှာဝန်ကြီးချုပ်ရွေးချယ်တဲ့ကိစ္စမျိုးတွေကဒါဒီနေ့ဘက်ကဆုံးဖြတ်နိုင်တယ်ဆိုတော့အာဏာမျိုးပေါ့ဆိုတော့ဒါကြီးကန်းကန်းတာကြီးကြားပါတယ်ဆိုတော့တစ်ခါလည်းတိုင်းရင်းသားတွေဘက်ကတော့ခွဲမထွက်ရင်းနဲ့နောက်တစ်ခုကတကူဒီတော်တတ်မတော်ကိုဒီအတိမပြူလေးပေါ့နော်ဆိုတော့ဒီလိုကိစ္စမျိုးတွေကြည့်ရတယ်ဆိုတော့မျိုးလည်းကျွန်တော်ပြရပါလေ
။အဲ့ဒီထက်မှပထမတစ်ခုကတော့ပြီးနေဝန်ကြီးချုပ်ကိစ္စကိုဒီဘက်ကသဘောတူတယ်ဆိုတော့အချက်ပြမှုတွေတွေးရပါသလား။အနောက်ပိုင်းဒီဘက်ကဘဟုဘက်က
လည်းလို့တော့ဟိုအသေးသေးတော့ကျွန်တော်တို့မသိဘူးခင်ဗျာ။ဒါပေမဲ့ပြရတဲ့လောက်ကတော့ဒီဆွေးနွေးပွဲတွေကိုရှေ့ဆက်ပြီးတော့လုပ်သွားမယ်ဆိုတာလောက်ပဲကျွန်တော်တို့အသေးသေးသိပါလေ။
ဆိုတော့ရှင်းဆက်လုံးမဲ့ဆွေးနွေးပွဲမှာလည်းပဲနိုဝင်ဘာမှာလုပ်မယ်လို့ပြောတယ်အဲ့ဒီနိုဝင်ဘာဆွေးနွေးပွဲကိုတောင်တက်ဖို့တချို့ကအင်တင်တင်ဖြစ်လာကြတယ်။ဘာကြောင့်လဲဆိုတော့ကာကြုတ်ကသူတို့ကိုအဓိကမဟုတ်တဲ့ဒီခွဲထွက်ရေးကိစ္စပေါ့လေ။အဲ့ဒီကိစ္စကိုတိုင်းရင်းသားတချို့ကပြောတာမလို့အဖဲနဲ့ဒါကိုပဲကာကြုတ်ကလင်းနေထားပြီးပြောနေလို့ဆိုလာတယ်ဆိုတော့ဒီလေသွားနိုင်ကြရှိပါသလားအဲ့တော့
ကျွန်တော်မြင်တာကတော့ဒီလိုအခုလိုပွဲတွေပါဗျာဟိုတယောက်နဲ့တယောက်ပို့ပြီးတော့ပုံမှန်ရင်းရင်းရင်းရင်းနှီးနှီးနဲ့ဟိုယုံကြည်မှုတိုးတက်လာအောင်လုပ်တဲ့ကိစ္စမျိုးတွေ့ပါတယ်။ဒါအဲ့တော့အဲ့ဒီမှာပဲအခုဖြစ်နေတဲ့ပုံစံကတော့ဒီတက်မလို့ဘက်ကလည်းသူ့ရဲ့ရည်ရည်ချက်ကိုပြောတယ်ပေါ့နော်။ဒါအဲ့တော့တိုင်းမားတွေဘက်ကလည်းသူ့ရဲ့ရည်ရည်ချက်ကိုပြောတယ်ဆိုတော့ဟိုရင်းနှီးမှုကြည်မှုကဟိုဒီလောက်ကြီးဟိုရှေ့မရောက်လာတော့ဘူးလို့ထင်တယ်။နောက်ထပ်စီဝေးတွေလည်းဆက်ပြီးတော့ဖြတ်ရအောင်လို့ထင်ပါတယ်။
နောက်တစ်ခုကတခုတည်းသောတက်မလို့ကိစ္စနဲ့ပတ်သက်ပြီးတော့ဒီ KNU ကပြောတဲ့သတင်းတွေကြားတာကတော့တက်မတော်ဆိုတာဟာအယသအစိုးရရဲ့လက်အောက်ကိုရောက်မှပဲတခုစီတော့တက်မတော်ဖြစ်ရဲဆိုတဲ့ကိစ္စကသူကလက်ခံနိုင်မဲ့သဘောမျိုးလို့သူတို့ပြောတယ်ဆိုတော့အဲ့ဒီတက်မတော်ဟာအယသဩဇာအာဏာလက်အောက်ကိုရောက်မယ်ဆိုတဲ့အစင်ကတော့အလံဝေးသေးတဲ့ကိစ္စလို့မြင်ပါတယ
်ဟုတ်ပါတယ်ခင်ဗျဟိုဒီတိုင်းသားလက်နက်ကိုင်ဖွဲ့တွေကတော့သူတို့တခုစီတော့တက်မတော်ဆိုတာကိုမူရလက်ခံရပါတယ်ဒါလက်ခံနိုင်မဲ့လေဒီတက်မတော်ကိုဘယ်လိုကျင်းကြောင်းမလဲဆိုတော့ပြဿနာပေါ့နော်။ဒါအဲ့ဒီထားမှာတော့ဟိုဒီမိုကရေစီအစိုးရအောက်မှာရှိတဲ့တက်မလို့ဆိုတဲ့အာမျိုးအစုပြုတာမျိုးတွေလည်းရှိတယ်လို့ကျွန်တော်ကြားပါတယ်ခင်ဗျ။အ
ဲ့ဒီကိစ္စတော်တော်နဲ့ဖြစ်လာနိုင်မယ်ထင်သလားအဲ့တော့ဖွဲ့စည်းပုံပြင်မှုက
ဟိုကျွန်တော်မြင်တာကတော့အခုလက်ရှိဆွေးနွေးတဲ့ကိစ္စတွေအလုံးအဝ sensitive ဖြစ်တယ်ပေါ့နော်။အကဲဆက်တယ်လို့ဆိုရပါလိမ့်မယ်။အဲ့တော့အကဲဆက်တယ်ဆိုတဲ့ခါမျိုးကျတော့အထူးသဖြင့်တော့ပို့ပြီးတော့တယောက်နဲ့တယောက်ကဟိုယဉ်ကျေးမှုလည်းလိုတယ်ယုံကြည်မှုလည်းလိုတယ်ကျွန်တော်နောက်တစ်ခါကျတော့ပြောတဲ့စကားလုံးတစ်လုံးချင်းမှဟိုကပြန်အဓိပ္ပာယ်ဖွင့်ဆိုချက်မျိုးတွေလည်းလိုမလို့ထင်တယ်ခင်ဗျာကျွန်တော်အထူးသဖြင့်တော့ဟိုကိုယ်ပိုင်ကြက်ထမ်းခွင့်ဆိုတာဘာလဲပေါ့နောက်တစ်ခါကတခုစီသောတက်မလို့ဆိုတာဘာလဲပေါ့စသဖြင့်ဒီစကားလုံးတစ်လုံးချင်းရဲ့ နောက်ကွယ်အကြောင်းအရာတွေကြီးနေသွားမှာပဲဟိုသဘောတူညီမှုတွေပို့ပြီးတော့နိစ္စလာလိမ့်မယ်လို့ထင်ပါတယ်ခင်ဗျာ
နောက်ခွဲထွက်ရေးခွဲမထွက်ရေးကိစ္စဒါကတော့ရှင်းနေတဲ့ကိစ္စပဲခွဲထွက်ခွဲမထွက်ဆိုတာကတော့အတိတ်ပဲအဖြစ်ဒါပေမဲ့ဒီကိစ္စကိုတိုင်းရင်းသားတွေကဘယ်သူကမှလည်းပဲကျွန်တော်လည်းပဲအရင်ပြောပါရဲ48ဥပဒေမှာပါတဲ့အခန်း30ကိုမကျင့်သုံးခဲ့ကြပါဘူးဒါပေမဲ့လည်းဗိုလ်ချုပ်နေဝင်းကပဲအဲ့ဒါကိုအဆုံးချပြီးတော့အာဏာသိမ်းသွားတဲ့အကြောင်းပြပြီးတော့ဆိုတော့အခုခါမှာအဲ့ဒီကိစ္စကိုတိုင်းရင်းသားတွေကမပြောလိုပါဘူးဆွဲသားနဲ့ကာချုပ်ကဒီဟာကိုပဲအခိုင်အမာပြောလာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကဘယ်လိုသဘောပါလဲ
ကျွန်တော်အထူးသဖြင့်တော့ကျွန်တော်မြင်တာဒီကာကျုပ်ရဲ့မိကွန်းညီသားကိုကြည့်ရင်တော့နည်းနည်းလေးပြေးမာတဲ့သဘောရှိတယ်လို့ဒါကျန်တဲ့ဟိုအဖွဲ့ကစဉ်းစားနိုင်ပါတယ်။ဆိုတော့ဒါပေမဲ့ကောင်းမကနဲ့စဉ်းစားရင်တော့လည်းဒါကတ်မလို့ကကြီးရဲ့ရည်တည်ချက်ကိုအကုန်ထုတ်ပြောလိုက်တာပဲလို့လည်းစဉ်းစားလို့ရတာပေါ့လေ။နောက်လာမဲ့အစီအစဉ်ကြီးရှိခဲ့လို့ဆိုရင်တော့ဒီကိစ္စတွေပေါ်မှာပို့ပြီးတော့ဆွေးနွေးနိုင်ရမယ်လို့ထင်ပါတယ်။ဆိုတော့နောက်တစ်ခုကကျတော့လေဒီဆွေးနွေးပွဲတွေမျိုးမှာကျွန်တော်မြင်လာတော့အချိန်ပေးသင့်တယ်လို့ထင်ပါတယ်ခင်ဗျ။ကျော်ဒီ CEO ကိုအဖွင့်လေးပဲလာတက်သွားတာမျိုးလို့တစ်ရက်လောက်ပဲတက်ခင်းဆိုတာပြဆိုင်ပေါ့နော်။ကျော်ဒီချက်ပို့အချိန်ပေးပြီးတော့ဆွေးနွေးဖို့လိုပါတယ်။နောက်တစ်ခုကလည်းဟိုကျွန်တော်တို့ချမ်းမြင့်ဖြစ်တဲ့ခေါ်မှာပေါ့ပို့ပြီးတော့ရင်းနှီးပွင့်လေးနဲ့ဟိုပုံစံမျိုးနဲ့ဆွေးနွေးမှပဲပို့ပြီးတော့ဈေးကျနိုင်တယ်လို့ထင်ပါတယ်ခင်ဗျ
။ဟုတ်ကဲ့ဆိုတော့စောစောကကျွန်တော်ကဆွေးနွေးတဲ့ပုံစံကိုတော့ကြိုက်ပြီး top down ကိစ္စမို့လို့ပြောခဲ့ပေမဲ့အဲ့ဒီပုံစံမှာကိုအခုပြောစရာတွေတော့ကျန်သေးတဲ့သဘောပေါ့
။ဟုတ်ပါတယ်ခင်ဗျ။ကျွန်တော်အထူးသဖြင့်တော့ဒီကျွန်တော်တို့ဟိုစဉ်းစားချက်ကပေါ့နော်တောင်အာဖရိကနိုင်ငံမှာလုပ်ခဲ့ပြီးလို့ရှင်းတယ်ခင်ဗျာသူတို့ခေါ်တာတော့ Bush Conference ခေါ်တာပေါ့ဟိုအီချန်သက်သာရှိတဲ့ဟိုတိုးရက်ကအိမ်ကြီးတလုံးမှာတက်လို့တယ်ပြီးတော့ဆန်တဲ့ကိစ္စတွေအလုံးမိထားတယ်အချင်းချင်းဟိုရက်တိချက်တွေပြောတာပဲဆိုင်တယောက်ရဲ့ခံစားချက်ကိုတယောက်ကနားလည်အောင်ကြိုးစားတဲ့ပုံစံမျိုးပေါ့နော်ဆိုတော့ဒါမျိုးနဲ့လုပ်တာတော့တောင်အာဖရိကမှာတော့အဆင်ပြေသွားတယ်အခုချက်တွေလည်းချောမွေ့သွားတယ်ဆိုတဲ့ပုံစံမျိုးကျွန်တော်တွေ့ခဲ့ပါတယ်
ကောင်သူငင်းပြောတော့တောင်အာဖရိကပုံစံမျိုးဖြစ်နေရင်တော့အကောင်ဆုံးပေါ်လာတယ်။ဒါပေမဲ့အခုမြန်မာနိုင်ငံမှာနိုဝင်ဘာမှာလုပ်မယ်လို့ပြောထားတဲ့စီဝဘဲကိုတောင်မှ KNU ဘက်ကဆွေဆိုင်မယ်ဆိုတဲ့သဘောကြေညာချက်ထုတ်တာတွေ့ရပါတယ်။အဲ့ဆိုတော့ပထမဦးဆုံးစိုးရင်ရမှာကနိုဝင်ဘာမှာလုပ်မယ်လို့သတ်မှတ်ထားတဲ့ပွဲကပဲဖြစ်ဖြစ်မြောက်မြောက်လုပ်ဖြစ်ပါမလားဆိုတာ
။ဟုတ်ဟုတ်ကဲ့ခင်ဗျ။ကျွန်တော်တို့လည်းဟိုဒီ KNU ကနေပြီးတော့ UPDJC ဥက္ကဋ္ဌပေါ့။နော်ဒေါ်အောင်ဆန်းစုကြည်ကြီးပို့တဲ့စာတွေ့ပါတယ်။ဒါကဟိုဆွေးပွဲအချိန်ကြီးရှိတယ်လို့ယူဆနိုင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ညီငယ်ကြီးနောက်ဆွေးပွဲတွေမှာမတက်သေးဘူးဆိုင်းရနားအောင်မယ်ဆိုရဲဟိုသဘောမျိုးတွေ့တာပေါ့။ကျွန်တော်အဲ့ဒီနေသားမှာတော့ကျွန်တော်ထင်တာတော့ပို့ပြီးတော့နားလည်မှုရှိအောင်ကြိုးစားတင်တယ်။ကျွန်တော်နောက်တစ်ခုကတော့လုံးမြန်သဘောမျိုးပေါ့နော်။ကိုယ်ဘက်သွားဒီဘက်သွားဒီလိုဆွေးနွေးမှုမျိုးတွေကလည်းဟိုပို့ပြီးတော့မြန်မြန်လုပ်ရလာလိမ့်မယ်လို့ကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့။ရှိကိုမျှော်ကြည့်ရင်ဆိုရင်ဘူရပုံများနေရသလားအကောင့်မြင်နိုင်တဲ့အခြေအနေပုံများလားဘယ်လိုဆက်မလဲ
လက်ရှိဆိုရရဲ့တက်တန်းကြည့်မယ်ဆိုရင်တိတ်အခြေအနေမကြံတော့ဘူးခင်ဗျအဲ့တော့ဆိုရဘက်ကဆိုရင်တော့တော်တော်လေးအကန့်အသတ်ကြီးရပုံများရှိပါတယ်တက်မတော်တို့ဒီတိုင်းသားလက်နဲ့ကန်ကြီးဖွဲ့ကကြတော့ရေရှိသဘောပူဆောင်တဲ့ဟိုစဉ်းစားချက်မျိုးလည်းရှိနိုင်ပါတယ်ဆိုတော့အခုလက်ရှိတက်တန်းပြင်းမှာပဲဒီငင်းရည်ကိုအပြီးဖြစ်အောင်လုပ်မယ်ပေါ့နော်နောက်တစ်ခါတက်မတော်ကလည်းပြောရတယ်ခင်ဗျဒီ2020ပြင်ငင်းရည်လုံလောက်ရေးကိုပြီးအောင်လုပ်မယ်ပေါ့ကျွန်တော်အဲ့ဒီနေသားမှာတော့ဘယ်လိုလုပ်ကြမလဲဆိုတာတော့အခုချိန်ကြီးတော့ဟိုကျွန်တော်တို့စောင့်ကြည့်နေတဲ့ဒီအတွက်ကတော့ဖိတ်ရမ်းမမြင်ဘူးခင်ဗျာဒီလိုခက်ဝဝဝရှိတော့ဝင်ရှိပါလား
ဟုတ်အခုဆက်ပြီးတော့မြင်ကျင်တရားအခုမြန်မာနိုင်ငံဟာနိုင်ငံတကာမှာစင်ကာပူတွေအများကြီးရင်ဆိုင်နေရတယ်လို့ဆိုရပါလိမ့်မယ်ဆိုတော့အဲ့ဒီစင်ကာပူတွေရင်ဆိုင်နေရတဲ့အချိန်မှာအခုတိုင်းရင်းသားတွေနဲ့ပြန်လည်သစ်မြေရေးငင်းရည်ကိစ္စများအစဉ်ပြေပြီးရှိတူခဲ့ရင်အဲ့ဒီနိုင်ငံတကာရဲ့ PR တွေပြဿနာတွေအတွက်ကအထောက်အကူပြုစီလိမ့်မယ်ဆိုတော့စဉ်းစားမှုမျိုးကဒီကောင်းဆောင်တွေမှာရှိလိမ့်မယ်လို့ထင်သလားဗျာစီးစင်တယ်လို့ပြောဆောက်လား
။မြန်မာအစိုးရဘက်ကတော့အဲ့လိုစဉ်းစားကောင်းစဉ်းစားနိုင်တယ်လို့ထင်ပါတယ်။အခုတစ်ခင်းတော့ဒီရှိပေါင်းရင်အားပေါ့နော်ဆက်ဒါလည်းဒီအစိုးရဘက်ကပြောတာလည်းရှိပါတယ်။အဲ့တော့ဒီညီညွတ်ရေးအားဖြင့်လည်းဒီတစ်ခါက PR တွေကိုလွန်ဆန်နိုင်လိမ့်မယ်ဆိုတော့ဘယ်လိုလဲကျွန်တော်ရှိတာတော့ဖြစ်နိုင်ပါတယ်ဒါပေမဲ့လည်းကျွန်တော်မြင်တာကတော့ငငယ်ငကဖိအားကတော့တက္ကန်ကကျွန်တော်တို့ပြည်ရင်းငင်းကြီးကတက္ကန်ကလို့ဖြစ်ပါတယ်ခင်ဗျဟု
တ်ကဲ့အဲ့တန်းနဲ့ရသဘက်နဲ့ပေါင်းစည်းရေးပြန်လဲစစ်မြေရေးပေါ့ပူမိုစစ်မြေရေးဆိုရပါစို့အဲ့ကိစ္စအတွက်ကောအဲ့ငငယ်ငကဖိအားရဲ့တွန်းအားဘယ်လောက်ထိရောက်နိုင်ပါသလဲ
တခုတော့ရှိတယ်ကျွန်တော်မြင်တာကတော့ခုလက်ရှိနိုင်ငံကဖိအားကိစ္စတွေကတော့ဒီရိုဟင်ဂျာဒုက္ခတွေပေါ့နော်ကျွန်တော်တို့ဒီပြလာရေးကိစ္စတွေနဲ့ပတ်ဆိုင်ရယ်နောက်တစ်ခါကျတော့ပြီးခဲ့တဲ့ကိစ္စတွေမှာဒီလူခွင့်ယူချိုးဖောက်မှုတွေအကြီးအကျယ်ဖြစ်သွားတယ်လို့ဆွဆွဲချက်တွေရှိရယ်ဒါနဲ့ပတ်သက်လို့လည်း ဟိုတာဝန်ရှိတဲ့သူကိုအရေးယူပြစ်ပေးဖို့ဆိုတဲ့ကိစ္စတွေနဲ့ဟိုဆိုင်ရလို့ထင်ပါတယ်။အဲ့တော့တစ်ဖက်ကလည်းဒီလိုကိစ္စတွေကိုဟိုမြန်မာစိုးရကိုပြောမယ်ဆိုလို့ရှိရင်ဘသူနားကိုပေါအောင်ဒီစာပြောမှလည်းပြီးလို့ရှိလို့ရှိရင်ဒီအခုလက်ရှိဒီ PR တွေနဲ့ဒီအစိုးရကဘယ်လိုတုတ်ပြန်မှဒီနောက်မှလည်းဆိုတော့ဟို benchmark ပေါ့နော်ကျွန်တော်ပြည်တံသဘောမျိုးဒီလိုဟာတွေလည်းရှိထားတယ်လို့ထင်ပါတယ်ခင်ဗျာ။